အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူလျံမြောက်ဘက်မှာရှိတဲ့အမေရိကန်တို့ရဲ့အကြီးဆုံး background လေတပ်အခြေစိုက်စခန်းမှာတာလီဘန်လို့တန်ရရှိတဲ့လူတယောက်ဒီကနေ့အသေခံပုံဖွဲ့ခဲ့တာကြောင့်လူ၄ယောက်ထပ်မင်းသေဆုံးပြီးတော့ဆယ်လေးဦးထပ်မင်းသံရရသွားပါတယ်။အခြေစိုက်စခန်းရဲ့စားတောက်ခန်းမှာအပြင်းထန်မှပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့အာဖဂန်သတင်းဌာနကပြောပါတယ်။ပုံဖွဲ့သမားကအလုတ်သမားအဖြစ်အယောင်ဆောင်ထားခဲ့တာပါ။ဒီအသေခံပုံဖွဲ့တိုက်ခိုက်မှုကိုရှုံချတဲ့အကြောင်းနဲ့သေဆုံးသံရရသွားသူတွေရဲ့မိသားစုဝင်တွေနဲ့အတူစီးလုံးညီညွတ်စွာရပ်တည်နေပါတယ်လို့အာဖဂန်အစိုးရအကြီးကဲအဗ်ဒူလာအဗ်ဒူလာကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်ညွန့်ပေါင်းတပ်တွေအာဖဂန်ပြည်သူတွေကိုတိုက်ခိုက်နေတဲ့လူတွေကိုတံမြန်ဖို့နဲ့ပုံမကောင်းမွန်တဲ့အာဖဂန်နစ္စန်နိုင်ငံတစ်ခုဖြစ်လာဖို့အာဖဂန်ရောက်အမေရိကန်တပ်တို့ကတင်းနန်းတွေအကြံဉာဏ်တွေဆက်ပြီးကူညီပေးသွားမယ်လို့ NATO ဦးဆောင်တဲ့ Resolute Support Mission ရဲ့ဗိုလ်မှူးကြီး John Will Nicholson ကသူရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒီတက်ခဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကပြောပါတယ်။တက်ခဲမှုမလုပ်ခင်လာပိုင်းအလိုကလေးကလေတပ်စခန်းမှာအလုတ်သမားအဖြစ်ပုံခွဲသမားကဝင်ရောက်လုကိုင်းနေခဲ့တာလို့သူကပြောပါတယ်။အာဖဂန်တပ်သားအပါအဝင်အမေရိကန်တပ်သား20ကျော်တေဆုံးပြီးတော့အတော်များများဒဏ်ရာရသွားတယ်လို့တာလီဘန်ပြောခွင့်ရကဆိုပါတယ်။ဒါပေမဲ့လည်းဒီလိုတိုက်ခိုက်မှုမျိုးတွေမှာတိုက်ဆုံသူအရေအတွက်ကိုတာလီဘန်တို့ကချက်ကားပြောဆိုလို့ရှိတာပါ။မဇာရှရီဖ်မျိုးကဂျာမန်ကောင်စီဝင်ရုံဝင်ထဲကိုဂျာရာဘေးနေကကားနဲ့မောင်းဝင်ပုံဖောက်ခွဲလို့လူ6ဦးတိုက်ဆုံပြီး130ကျော်ထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်ဒီကနေ့တိုက်ခိုက်မှုဖြစ်ပွားတာပါ။